ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပること်ပြန့်နှံ့နေတာကြောင့်အရေးပေါ်အခြေအနေတင်ညာမဲ့ဥပဒေမူကြမ်းကိုဖိလစ်ပိုင်ကွန်ဂရက်စ်လော့တော်ကအင်္ဂါနေ့ကအတည်ပြုလိုက်ပါတယ်။အရေးပေါ်အခြေအနေဟာသုံးလတာကြာမြင့်မှာဖြစ်ပြီးလိုအပ်ရင်ကွန်ဂရက်စ်ကတက်တမ်းတိုးပေးနိုင်ပါတယ်။ဒီအရေးပေါ်ဥပဒေကထိခိုက်နေတာနေတဲ့မိသားစုပေါင်း18တန်းနဲ့ပုဂ္ဂလိကစေယုံတွေကိုငွေကြေးပမာဏအမြောက်အများနဲ့အကူအညီပေးနိုင်ဖို့သမရကိုအခွင့်အာဏာပေးရမှာပါ။ဥပဒေအရသမရရိုဒရီဂိုဒူတာတီအနေနဲ့အစိုးရအဖွဲ့ဝန်ကြီးဌာနတွေရဲ့ဘတ်ဂျက်သုံးစည်းကိုပြန်လည်ခွဲဝေအသုံးပြုနိုင်မှာဖြစ်တယ်လို့ရောဂါချေချုံးနဲ့တည်တံ့ခွဲခြားနေဖို့ညွှန်ကြားချက်ကိုမလိုက်နာသူတွေကိုလည်းအရေးယူနိုင်မှာဖြစ်ပါတယ်။ရောဂါပြန့်နှံ့မှုမမှန်တဲ့ထုတ်လွှင့်နေတဲ့အပေါ်မှာလည်းအပြစ်ပေးနိုင်ပါတယ်။သမရဒူတာတီရဲ့လူတွေအများစုဖြစ်တဲ့ဖိလစ်ပိုင်အထက်တော်နဲ့အောက်လွတ်တော်ကအမတ်တွေဟာတနင်္လာနေ့ညတကောင်ရံအထိဥပဒေမူကြမ်းအတည်ပြုနိုင်ဖို့ဆွေးနွေးကြရမှာအမတ်အများစုကအွန်လိုင်းကနေပါဝင်ဆွေးနွေးကြကြတာပါ။သမရဒူတာတီကမကြခင်ဒီဥပဒေကိုအတည်ပြုလက်မှတ်ရေးထိုးမယ်လို့ပြောလို့ရပါတယ်။ဖိလစ်ပိုင်နိုင်ငံမှာမြို့တော်မနီလာအပါအဝင်လူပေါင်း90ရှိတဲ့လူစုံကျွန်းကိုသမရအမိန့်နဲ့အသွားလာပိတ်ပင်လိုက်ပြီးဖြစ်တယ်လို့လူများစုကအိမ်ပြန်မထွက်ဖို့ညွှန်ကြားထားပါတယ်။အကြောင်းတွေအလုပ်တွေကိုလည်းတလကြာပိတ်ပင်ထားလိုက်တာပါ။ဖိလစ်ပိုင်နိုင်ငံမှာအင်္ဂါနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း952ခုတွေ့ရှိခဲ့ပြီးသေဆုံးသူ35ယောက်ရှိပါတယ်။